တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဆွေးနွေးဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကခေါင်းဆောင်၃ဦးကိုရွေးချယ်လိုက်တဲ့အကြောင်းပါတီပြောခွင့်ရတူဖြစ်သူဒေါက်တာမျိုးညွန့်ကဒီကနေ့ပြောပါတယ်
တိုင်းသားအဖွဲ့အများနဲ့ဆွေးနွေးဖို့အတွက်ကျွန်တော်တို့ခေါင်းဆောင်၃ဦးရွေးလိုက်ပါတယ်တစ်ကဒေါက်တာအောင်မူညူပါနှစ်ကဒေါ်နန်းခင်ထွေးမြင့်ပါ၃ကဦးအင်ထုံခန်းနော်ဆာမှာသူတို့၃ဦးကနေပြီးတော့ကျွန်တော်တို့ဒီနိုင်ငံရေးတိုင်းသားနိုင်ငံရေးပါတီများနဲ့ကျွန်တော်တို့ဦးဆောင်ပြီးတော့ဆွေးနွေးမှာပါအမြန်ဆုံးသူတို့ရဲ့လုပ်ငန်းကိုစတင်နိုင်ဖို့ကျွန်တော်မျှော်လင့်ပါတယ
် NLD ဘူအလုံးမှုဆောင်အဖွဲ့အစည်းအဝေးကိုနေပြည်တော်မှာဒီကနေ့ကျင်းပပြီးတဲ့နောက်ဒေါက်တာမျိုးညွန့်ကသတင်းထုတ်တွေကိုအဲဒီလိုပြောသွားတာပါဒီအဖွဲ့အဓိကလှုပ်ဆောင်မှာကတော့တိုင်းရင်းသားပါတီတွေလိုချင်တဲ့သဘောထားကိုအရင်နှောက်ထောင်မယ်ညှိနှိုင်းလို့ရတဲ့နေရာတွေမှာညှိနှိုင်းပြီးဘုံသဘောထားရအောင်လုပ်မယ်ပြီးရင် NLD ဘူအလုံးမှုဆောင်အဖွဲ့မှာပြန်ဆွေးနွေးပြီးအတည်ပြုမယ်လို့ဒေါက်တာမျိုးညွန့်ကပြောပါတယ်လိုမာရှိရဲ့ရွေးကောက်ပွဲမှာပါတီတရားထဲကနေအစိုးရဖွဲ့နေတဲ့အရေးအတွက်နဲ့နိုင်ရခဲ့ပြီးတဲ့နောက် NLD ပါတီကတိုင်းရင်းသားပါတီတွေနဲ့လက်တွဲလို့ဆောင်ရေးကမ်းလှမ်းခဲ့ပြီးတရင်ဘတ်အတော်ကြာမှာအခုလိုဆွေးနွေးမယ့်အဖွဲ့ကိုဖွဲ့စည်းလိုက်တာပါအခုလိုလှုပ်ဆောင်တာဟာလက်တလောအစိုးရဖွဲ့ရေးကိစ္စဆိုတာထက်အနာဂတ်ပြည်ထောင်စုရဲ့ပုံသဏ္ဍာန်ကိုဘုံသဘောတူညီမှုရအောင်လုပ်တာဖြစ်တယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်းပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတွေမှာပါဝင်တဲ့လူတွေကိုတင်ပြလာမယ်ဆိုရင်လည်းထက်သွင်းစဉ်းစားရမယ်ပြန်လည်ညှိနှိုင်းရမယ်လို့ဒေါက်တာမျိုးညွန့်ကပြောပါတယ်တမတော်က NLD နဲ့ဆွေးနွေးဖို့စမ်းသပ်ရှိတယ်ဆိုရင်ပါတီအနေနဲ့အမြဲတမ်းအသင့်ရှိတဲ့အကြောင်းဒီနေရာမှာဥထိပ်ထားရမှာကနိုင်ငံရဲ့အရေးကြီးဆုံးပြဿနာဖြစ်တဲ့ပြည်တွင်းစစ်ချုပ်ငြင်းရေးနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ဝါဒပေါ်ထွန်းရေးဆိုတဲ့အချက်တွေအပေါ်အခြေခံရင်မဆွေးနွေးနိုင်စရာဘာမှမရှိပါဘူးလို့လည်းဒေါက်တာမျိုးညွန့်ကပြောသွားပါတယ်